Welcome to the Voice of America in Burmese.
ပြန်အောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်ဩဂတ်လ5ရက်တောက်ကြာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဒိုင်းဒိုမီတာ3251အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျမများသတင်းအောင်ပါရှင်ဒီကနေ့နာဆင်ရမယ့်ထိတ်တန့်ရောက်တဲ့နေမှာတော့အရှိတောင်အာရှနိုင်ငံများအဖွဲ့အစည်းအဝေးနဲ့အာရှပစိဖိတ်ဒေသနိုင်ငံများ၏ဝန်ကြီးတွေနှစ်ပတ်လည်အစည်းအဝေးကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပပါတယ်မြန်မာအရေးအာဆီယံသဘောတူညီချက်အကောင့်ထဲပေါ်မှုအပိုင်းမှာနှောက်နှေးတဲ့အတွက်အင်မတန်စိတ်ပျက်မိတယ်လို့အာဆီယံနိုင်ငံများ၏ဝန်ကြီးတွေကပူးရဲကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်ကောင်စီရှေ့နှစ်ကျင်းပမယ့်ရွေးကောက်ပွဲအတိအမှတ်မပြေဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကနိုင်ငံတကာအတိုင်းအဝန်ကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့အတူပြောပြပေးပါမယ်ရှင်
။ Okay, ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားကုမ္ပဏီဖျက်ပြီးတော့လူမွေးစင်းခံလိုက်တာနဲ့ပတ်သက်ပြီး
အဲ့ဒါကြီးတာငါမှုဒုက္ခခရာလို့ကဗမာပြည်ကကုမ္ပဏီတော်တော်များများအဲ့လိုများအခုလိုပဲပြိုးမှုတွေပါလုပ်ရတဲ့အခါကျတဲ့ကတော့လည်းဖြစ်သွားတာပေါ့
ဘရင်တော်ပွဲရုံကပဲတင်ဖို့တဲ့လုပ်ငန်းရှင်တူပြောတော်တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ဂျပန်စကားဆောင်ဝဲလျှောက်လာဝယ်ယူတဲ့နေရာမှာရုံရင်းစံခတ်ဖြစ်ပြီးတော့လူငယ်တချို့ဖမ်းဆီးခံရတဲ့အခြေအနေတခါကချင်းပြည်နယ်ဝိုင်းမော်မြို့နယ်မှာတိုက်ပွဲကြောင့်အနီးအနားကဒေသခံတချို့စစ်ဘေးရှောင်နေရတဲ့အခြေအနေပါဝင်ဖနော်ပင်မှာကျင်းပတဲ့အာဆီယံစည်းဝေးကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့ကမ္ဘောဒီးယားဌာနတို့တရားတွေးဆမေးမြန်းထားတာကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုမတ်များစစင်အောင်နဲ့ကိုသားညိုတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ARF လို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံနဲ့အာရှပစိဖိတ်ဒေသနိုင်ငံများ၏ဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာကျင်းပပါရယ်။ကမ္ဘာအင်အားကြီးနိုင်ငံတွေကြားတင်မာမှုတွေမြင့်တက်နေတဲ့အချိန်မှာဒီနှစ်ပတ်လည်အစည်းအဝေးကိုကျင်းပတာပါ။အာဆီယံဒေသလူညွေးဆိုင်ရာအစည်းအဝေးကိုအမေရိကန်နိုင်ငံများ၏ဝန်ကြီးအန်တိုနီဘလင်ကင်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်တို့လည်းတက်ရောက်ပါတယ်။ ARF လို့ခေါ်တဲ့ဒီအစည်းအဝေးဟာပူးပေါင်းဆောင်ရွက်မှုနဲ့ဆေးဆက်ဆွေးနွေးမှုတွေကတဆင့်ဒေသရင်းလုံခြုံရေးကိုမြင့်တင်ဖို့အတွက်နှစ်ဆင်ကျင်းပတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်မျိုးသမီးဘတ်စကတ်ဘောသမားဘရစ်တနီဂရိုင်နာကိုရုရှားကမွေးစည်းဝါမှုနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့ပါတယ်။တိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌလာရောက်လက်ပတ်တဲ့အပေါ်မှာတရုတ်ကတုံ့ပြန်ပြီးဒေသရင်းစီးလိချင်းမှုတွေဆက်တိုက်လုပ်နေတဲ့အချိန်နဲ့လည်းဒီစီဝေးပွဲနဲ့တိုက်ဆိုင်နေပါတယ်။ကမ္ဘာနိုင်ငံတွေကြားဖြစ်ပျက်နာရေးအားလုံးဟာနိုင်ငံတိုင်းအပေါ်တနည်းမဟုတ်တနည်းတက်ရောက်မှုတွေရှိတာကြောင့်ရေရှည်တည်တံ့ခိုင်မြဲပြီးတည်ငြိမ်နဲ့ငြိမ်းချမ်းရဖို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးကိုဝိုင်းဝန်းဖြေရှင်းဖို့တောင်းဆိုပါတယ်လို့ဒီကနေ့စီဝေးပွဲမှာကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဖရက်ဆွန်ခေါ်မှပြောကြားခဲ့ပါတယ်ရှင်။
မြန်မာစစ်ကောင်စီအနေနဲ့မြမရေအာဆီယံသဘောတူညီချက်ကိုအကောင့်ထဲဖုံးမှုပိုင်းနှောင့်နှေးနေတဲ့အပေါ်မှာအင်တာကိုစိတ်ပြတ်မိတယ်လို့အာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲထုတ်ပြန်ချက်မှာပါရှိပါတယ်။အာဆီယံနိုင်ငံကြီးဝန်ကြီးတွေအနေနဲ့အတိုက်ခံလှုပ်ရှားသူ၄ဦးကွပ်မျက်တက်ခန့်ခံရတာပါဝင်မြမအကျတဲ့အခြေအနေတွေကိုစိုးရင်တကြီးဆွေးနွေးခဲ့ကြတယ်လို့အခုတောက်ကြနေမှာထုတ်တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲကြေညာချက်မှာဖော်ပြပါရှိပါတယ်။ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်ပါမြမရေအာဆီယံသဘောတူညီမှု၅ချက်ကိုဒါမဲ့အာဆီယံထိပ်သီးအစည်းအဝေးမှာပြန်လည်သုံးသပ်ပြီးတော့ရှေ့နောက်တစ်ဆင့်မလုပ်မလဲဆိုတာကိုဆုံးဖြတ်ဖို့လည်းအဲ့ဒီထုတ်ပြန်ချက်မှာကြံပြူတိုက်တွန်းပါတယ်။ဒါ့အပြင်မြမရေဆိုင်ရာအာဆီယံထူးကိုယ်စားလှယ်အနေနဲ့မြမရေတက်ဆိုင်သူအားလုံးကိုထိတွေ့ဆက်ဆံဖို့ကိုလည်းသဘောတူတယ်လို့ဖော်ပြပါတယ်။အာဆီယံထူးကိုယ်စားလှယ်အနေနဲ့မြမစစ်ကောင်စီအပြင် NUG ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့နဲ့ပါထိဆက်ဖို့ဆိုပြီးတော့မလေးရှားနိုင်ငံဘက်ကအဆိုပြုထားပါတယ်။ဒါပေမဲ့လည်းအာဆီယံနိုင်ငံကြီးဝန်ကြီးများပူးတွဲထုတ်ပြန်ကြမှာတော့ NUG NUCC အမည်ကိုရည်ညွှန်းဖော်ပြတာမျိုးတော့မရှိပါဘူး။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့တက္ကသိုလ်မေကွန်းထဲမှာတော့ပြည်တွင်းမငြိမ်သက်မှုတွေကြောင့်အာဆီယံသဘောတူညီချက်ကိုအကောင့်ထည့်ဖို့အခက်အခဲရှိတယ်လို့ပြောထားပါတယ်။မြန်မာရေးအာဆီယံသဘောတူညီချက်ချမှတ်ခဲ့စဉ်အစည်းအဝေးမှာတော့စစ်ကောင်စီကြီးကဲကိုယ်တိုင်ရှိခဲ့ပြီးတော့လိုင်းနာဆောင်ရွက်ပါမယ်လို့ကတိပြုထားပါတယ်။အထက်ခံလှုပ်ရှားသူတွေကိုကွပ်မျက်တက်ဖြတ်ဖို့မလုပ်ဖို့အာဆီယံလက်ရာဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုယ်တိုင်မြစ်တပ်ရဲခံထားပြီးမြဲတက္ကသိုလ်ကဒီထင်ရှားတဲ့တက်ကြွလှုပ်ရှားသူ2ဦးအပါအဝင်4ဦးကိုစစ်ကောင်စီကကွပ်မျက်ခဲ့တာလို့အာဆီယံပါဝင်နိုင်ငံတကာရဲ့ပြစ်တင်မှုပါမှုတွေကိုခံခဲ့ရပါတယ်ခင်ဗျာ
အာဆီယံနိုင်ငံများ၏ဝန်ကြီးတွေနဲ့အတူအရှေ့အာရှထိပ်သီးညီလာခံနဲ့အာဆီယံဒေသရင်းလူမျိုးရေးဆွေးနွေးပွဲတွေတက်ရောက်ဖို့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်ကိုရောက်နေတဲ့နိုင်ငံသား၏ဝန်ကြီးဘလင်ကန်ကမြန်မာစစ်ကောင်စီရှင်းနှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုအတိအမှန်မပြူချဖို့နိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်ပါတယ်
။ Mistress to continue to press the regime to end its brutal violence.
မြန်မာနိုင်ငံမှာရက်စက်တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးမတရားဖမ်းဆီးထားသူတွေပြန်လွှတ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်အာဆီယံနိုင်ငံဝန်ကြီးတွေဆက်လက်ပြီးတော့ဖိအားပေးစီခြင်းပါတယ်ကျွန်တော်တို့ကလည်းစီးပွားရေးအရာဖိအားပေးမှုတွေရောစစ်ကောင်စီအတွက်လက်နက်နဲ့ဝင်ငွေရမယ့်နည်းလမ်းတွေပါပိတ်ပင်ဖို့ဖိအားတွေတိုးပေးနေပါတယ်ကျွလွန်နဲ့ရက်စက်ကြမ်းကြုတ်တဲ့ပြစ်မှုတွေအတွက်တာဝန်ခံမှုရှိရမယ်ဆိုတာဒီဇိုင်းမှတ်မှတ်ဆက်ပြီးတော့လက်တောင်းဆူနေပါတယ်မြန်မာနိုင်ငံမှာရှစ်နှစ်စစ်ကောင်စီကျင်းပမယ့်အတူရောင်ရွေးကောက်ပွဲကိုမထောက်ခံဖို့နိုင်ငံတကာတိုင်ဝမ်ကိုအပြင်းထန်တိုက်တွန်းပါတယ်။လက်ရှိအခြေအနေတွေအောက်ကျင်းပတဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ပါဘူးလို့ဝန်ကြီးဘလင်ကန်ကပြောပါတယ်။အရှေ့အာရှညီလာခံနဲ့အာဆီယံဒေသရင်းလုံခြုံရေးဆွေးနွေးပွဲမှာပါဝင်တက်ရောက်သူတူဖြစ်တဲ့ရုရှားနိုင်ငံရဲ့ဝန်ကြီးလာဗရော့ဖ်ပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အပေါ်မှာလည်းဒါဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးအာဆီယံရဲ့အပြင်းထန်ကြိုးပမ်းချက်တွေကိုမထီမဲ့မြင်ပြတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနက်စီပလူစီဟာဒီကနေ့တောက်ကြနေမှာတော့ဂျပန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ဟီရိုယူကီဟိုဇာဒါနဲ့တူဂျူမာတွေ့ပါတယ်။ထိုင်ဝမ်ကိုသွားတဲ့ခီးစဉ်ကြောင့်တရုတ်နိုင်ငံဘက်ကမစ္စိုင်းဒုံးကျည်ပစ်ခတ်တာတွေအပါအဝင်စီးလေးချင်းမှုတွေနဲ့တုံ့ပြန်နေတဲ့အချိန်မှာပဲအခုလိုမျိုးဂျပန်နိုင်ငံလွှတ်တော်နဲ့ဆွေးနွေးခေါင်းဆောင်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌနက်စီပလူစီကတွေ့ဆုံတာပါ။နက်စီပလူစီဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှာဒိုနဲ့လည်းတူဂျိုမှာတွေ့ပါတယ်တရုတ်နိုင်ငံဘက်ကပြစ်ခတ်လိုက်တဲ့မစ္စိုင်းဒုံးကျည်၅ခုဂျပန်နိုင်ငံရဲ့စီးပွားရေးဇုန်တွေကိုကျခဲ့တယ်လို့ဂျပန်နိုင်ငံဘက်ကပြောထားပါတယ်တရုတ်နိုင်ငံရဲ့လုပ်ရဟာဂျပန်ပြည်သူတွေနဲ့ဂျပန်နိုင်ငံအတွက်အလေးနဲ့ထားမယ်ကိစ္စဖြစ်ပြီးတော့ဒီလိုအပြင်းထန်ကန့်ကွက်ထားတဲ့အကြောင်းနဲ့လက်တလောတရုတ်နိုင်ငံရဲ့လုပ်ရတွေဟာနိုင်ငံတကာညီညွတ်ရေးနဲ့တည်ငြိမ်ရေးကိုချင်းချောက်နေတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကီရှိဒါကသူနဲ့ဒီနက်စီပလူစီကိုပြောဆိုခဲ့တာတွေကိုသတင်းတောက်တွေကိုပြန်ပြောပြပါတယ်ပလူစီထိုင်ဝမ်ကိုခရတ်သွားရောက်ခဲ့တဲ့ခီးစဉ်ဟာ25နှစ်အတွင်းမှာတရုတ်ကတူပိုင်ဖြစ်ပြောထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရနေပြီကိုသွားရောက်တဲ့အမေရိကန်အမြင့်ဆုံးနိုင်ငံခေါင်းဆောင်တူရဲ့ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း6နာရီကနေ10နာရီထိ5မီတာ32 kHz 6309ညနဲ့6383ညအိုက်ရိုမီတာ58 kHz 585တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရရှင
်။တောက်ချညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးနေပါရရှင်။ဒီသတင်းပတ်သွားရောက်ခဲ့တဲ့ American Outlet တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ Taiwan ခီးစဉ်ကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကစစ်လီအနေနဲ့တင်မောတွေကို Taiwan ရည်လဲချအရေးပါတဲ့နေဆက်မြင်းနဲ့ထိစီလုခဲ့တယ်လို့ Taiwan ကာကွယ်ရေးရာရှိတွေကပြောပါတယ်အခုလိုတရုတ်လီအနေနဲ့တင်မောတွေနေဆက်မြင်းတန်းပင်လယ်နယ်နိမိတ်ကိုဖျက်ချော်ပြီးတော့ဝင်ရောက်လာတာဟာနှစ်ရက်ဆက်တိုက်ရှိပါပြီတရုတ်ရဲ့လှုပ်ရှားမှုတွေကို Taiwan ကင်းတောက်လီအနေနဲ့ရည်တဲ့တင်မောတွေစောင့်ကြည့်နေတယ်လို့လည်း Taiwan စစ်တပ်ကကြေညာချက်ထုတ်ပြန်ထားပါတယ် Taiwan အနီးတစ်ဝိုက်သတ်မှတ်ထားတဲ့ Zone 6ခုမှာ၄ရက်ကြာစီးရီးလေးချင်းမှုလုပ်မယ်လို့လည်းတရုတ်ကကြေညာထားပါတယ်စီးရီးလေးချင်းမှုတွေဟာတွက်ချက်မှောင်ရင်ပြစ်ခတ်မှာကိုစိုးရိမ်မှုတွေထွက်ပေါ်နေပေမဲ့တင်မာနေတဲ့အခြေအနေတွေကိုအချိန်မြင့်လို့တဲ့ဆန္ဒမရှိဘူးလို့ထိုင်ဝမ်နဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်တရုတ်ကထိုင်ဝမ်ကမ်းရိုးတန်းအနီးရေပြင်တွေကိုကြာသာပြီးနေကဒုံးကျည်ဆက်ဒဇင်းထက်မနည်းပစ်ခတ်ခဲ့ပါတယ်ဒုံးကျည်၅ဇင်းဂျပန်နိုင်ငံရဲ့တီးတန့်စီးပွားရေးဇုန်နဲ့ကြာရောက်ခဲ့တဲ့အတွက်ဂျပန်ဘက်ကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့ပါတယ်တရုတ်နိုင်ငံရဲ့အပြုအမူဟာဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်စိုးစိုးဝါးဝါးတည်ရောက်မှုရှိတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကတောက်ချနေမှာပြောပါတယ်ရှင်
ထိုင်ဝမ်နီးမှာအခုလိုမျိုးတရုတ်ကနေပြီးတော့စီးလေးချင်းမှုတွေလုပ်နေတဲ့ပုံမှာဒေသတွင်းအောင်မဟာမိတ်တွေကစိုးရိမ်တကြီးဖြစ်လာပြီးတော့အမေရိကန်ဥရောပနီတိုးဖွဲ့စည်းတွေနဲ့ပူးပြီးတော့နီးကပ်လာတဲ့သဘောမှာရှိပါတယ်။ထိုင်ဝမ်ဟာသူ့ရဲ့အချို့အချာအာဏာနေမြေဖြစ်တယ်လို့တရုတ်ကပြောဆိုထားလို့ပဲအခုစီးလေးချင်းမှုဟာလည်းထိုင်ဝမ်ကိုရေချောင်းလေချောင်းပိတ်ဆို့တဲ့လေ့ကျင့်ဆန်းသပ်မှုဖြစ်တယ်လို့တရုတ်စစ်တပ်ကပြောထားပါတယ်။တရုတ်စီးလေးချင်းမှုကနေပြီးတော့ဒုံးကျည်၅ဇင်းဟာဂျပန်နိုင်ငံရဲ့စီးပွားရေးဇုန်နဲ့ကျခဲ့တာမလို့ဂျပန်နိုင်ငံဘက်ကတန်တမာကြီးလမ်းကြောင်းကနေပြီးတော့အပြင်းထန်ကိုကန့်ကွက်ခဲ့တယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောပါတယ်တချင်ထဲမှာတော့အင်ဒိုနီးရှားမှာလုံနေတဲ့ဂါရူတီရှိစီးလေးချင်းမှုကိုဂျပန်ကာဝေးတပ်တွေကပထမဆုံးချေပါဝင်လာပါတယ်။အဲဒီစီးလေးချင်းမှုမှာတော့အမေရိကန်၊အော်စတြေးလျ၊စင်ကာပူတို့လည်းပါဝင်လာမှုလို့ဒါဟာဒေသတွင်းအနောက်မဟာမိတ်တွေနဲ့နီတိုတပ်တွေရဲ့ဆက်ဆံရေးအားကောင်းလာတဲ့သဘောလည်းဖြစ်ပါတယ်။ဂျပန်၊တောင်ကိုရီးယား၊အော်စတြေးလျနိုင်ငံတို့ဟာဇွန်လကကျင်းပခဲ့တဲ့နီတိုထိပ်သီးအစည်းအဝေးကိုလည်းတက်ရောက်ပါဝင်ခဲ့ကြတာပါ။ ထိုင်ဝမ်ကိုကာကွယ်ဖို့စစ်အင်အားသုံးဖို့ဆန္ဒရှိတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့မေလဂျပန်ခီးစစ်မှာပြောခဲ့တာကြောင့်တရုတ်ကအတော်လေးကိုဒေါသဖြစ်ခဲ့ပါတယ်။တရုတ်တပြည်တော်မူဝါဒကိုလက်ခံတယ်။ဒါပေမဲ့လို့လည်းဒါဟာထိုင်ဝမ်ကိုအင်အားသုံးပြီးတော့နေမြေသိမ်းယူဖို့မဆိုလိုဘူးလို့အမေရိကန်သမ္မတကပြောခဲ့ပါတယ်။အခုလိုတရုတ်ချင်းချောက်မှုတွေကြုံလာတာကြောင့်မလို့ဥရောပနေတူအဖွဲ့တွေနဲ့အာရှကသူ့ရဲ့မဟာမိတ်တွေကြားမှာပို့ပြီးတော့နီးကပ်လာစီတယ်လို့ဂျပန်မှာရှိတဲ့မိုက်ဂိုင်တက္ကသိုလ်ကမ္ဘာရေလေ့လာမှုဌာနရဲ့ပမောခတက်ဆူဝါကိုတန်နီကပြောပါတယ်အခုလိုတရုတ်ရဲ့ကြီးမားတဲ့စီးလေးကျင်းမှုတွေကြောင့်လည်းတရုတ်ရဲ့ရန်စမှုကိုအန်တူဖို့အာရှနဲ့ဥရောပကြားမှာပို့ပြီးတော့ဆက်ဆံမှုအားကောင်းလာစေတယ်လို့သူကသူ့ရဲ့အမြင်ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းသီးနှံနေကမ္ဘာဈေးကွက်ကိုတင်ပို့ဖို့အတွက်နောက်ထပ်တင်မောသုံးစင်းယူကရိန်းကနေဒီကနေ့ထွက်ခွာဖို့ရှိတယ်လို့ယူကရိန်းသီးနှံတင်ပို့မှုကိုကြီးကျက်တဲ့ပူတွေညှိနှိုင်းဆောင်ရည်ဌာန GCC ကပြောပါရယ်ပထမဆုံးတင်မောရာဇူနီဟာပြောင်းနေကိုတင်ပြီးတော့အိုဒဲဆာမြို့စိတ်ကန်းကနေလက်ဘနွန်နိုင်ငံကိုပြီးခဲ့တဲ့တနင်္လာနေ့ကထွက်ခွာခဲ့ပါရယ်ဒုတိယတင်မောနာဗစ်စတာကတော့ပြောင်းတန်ချိန်3,300တင်ဆောင်ပြီးတော့အိုဒဲဆာမြို့ကနေအိုင်လန်ကိုထွက်ခွာမှာဖြစ်ပါရယ်ဒါပြင်ချော်နမော့ခ်စိတ်ကန်းကနေနောက်ထပ်တင်မောနှစ်စင်းထွက်ခွာဖို့လဲ GCC ကခွင့်ပြုလိုက်ပါတယ်။ယူကရိန်းကနှံစားတီးနှံမက်ထရစ်တန်ချိန်တန်း20လောက်တင်ပို့မှုရှိပြီးတော့နောက်ထပ်တင်မော28စင်းယူကရိန်းစိတ်ကန်းကနေထွက်ခွာဖို့စောင့်နေတယ်လို့လဲကုလသမဂ္ဂကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီက AI နိုင်ငံတကာလူခွင့်ရေးအဖွဲ့ကြာတာဘရီနီအစီရင်ခံစာအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ AI အဖွဲ့အစီရင်ခံစာမှာယူကရိန်းတပ်တွေဟာရုရှားရဲ့ကျွတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေရာမှာလူနေထူထပ်တဲ့နေရာတွေမှာတပ်စခန်းတွေချပြီးတော့စစ်လက်နက်တွေအသုံးပြုတဲ့အတွက်အရက်သားတွေထိခိုက်တယ်လို့ဖော်ပြခဲ့တဲ့အတွက်ဒီပေါ်သမ္မတဇယ်လန်စကီကဝေဖန်တာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂါဖြစ်ပွားမှုကိုအစိုးရရဲ့တုံ့ပြန်မှုနှောက်နှေးတယ်ဆိုတဲ့ဝေဖန်ချက်တွေရှိနေတဲ့အချိန်မှာပဲအမေရိကန်ပြည်သူ့ကျန်းမာရေးနဲ့လူသားရေးမြစ်ဆိုင်ရာဝန်ကြီးဇာဗီယာဘက်ဆူရာကရေးပေါ်ချင်းနေမလီကန်ကောင်ကကြေညာလိုက်ပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တုံ့ပြန်မှုအဆင့်ထပ်မြင့်ဖို့ပြင်ဆင်ထားပါတယ်။အမေရိကန်နိုင်ငံသားတိုင်းမြောက်ကျောက်ယောဂါကိုအလေးနဲ့ထားကြဖို့တိုက်တွန်းချင်ပါတယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်။မြောက်ကျောက်ယောဂါနဲ့ပတ်သက်ပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကရေးပေါ်ခြေနေကိုကြေညာပြီးသတင်းနှစ်ပတ်လောက်ကြာမှာပဲအမေရိကန်ပြည်ထောင်စုမှလည်းခုလိုမျိုးရေးပေါ်ခြေနေကိုကြေညာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကယ်လီဖိုးနီးယား၊ Illinois နဲ့ New York ပြည်နယ်တွေမှာမြောက်ကျောက်ယောဂါပြန့်နှံ့မှုတွေကြောင့်ရေးပေါ်ခြေနေကြေညာချက်တွေထုတ်ပြန်ပြီးဖြစ်ပါတယ်။ယောဂါကြောင့်ထိခိုက်သေးဆုံးတာနေပေမဲ့နာကျင်တဲ့ဝေဒနာကိုခံစားကြရတဲ့ပုံရှိပါတယ်။အခုလိုရေးပေါ်ခြေနေကြညာချက်ကြောင့်မလို့ယောဂကုသရေးနဲ့ကာကွယ်စီထွေးကိစ္စတွေမှာနောက်ထပ်ပိုပြီးမြန်ဆန်မှုနဲ့ထိရောက်ဖို့မဟာဗျူဟာတွေချမှတ်နိုင်မယ်လို့လည်းဖက်ဒရယ်ဆူရရဲ့ရေးပေါ်စီမံမှုအေဂျင်စီအကြီးအကဲကပြောဆိုထားပါတယ်ခင်ဗျာ
။ဟုတ်ကြနေညာနောက်ဆုံးရသတင်းတွေကိုမတ်မြသတင်းအောင်နဲ့ကုသညင်ဦးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အမေရိကန်နိုင်ငံဂျာယီဝန်ကြီးနဲ့ VOA ကမ္ဘောဒီးယားဌာနတို့တီးတန့်တွေ့ဆုံမေးမြန်းထားတာကိုတင်ဆက်မှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မှာကျင်းပနေတဲ့အာဆီယံစည်းဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဘလင်ကင်နဲ့ VOA ကမ္ဘောဒီးယားဌာနသတင်းတော့တီးတန့်တွေ့ဆုံခွင့်ရရှိခဲ့ပါတယ်။အကြသေးခင်နိုင်ပိုင်းကပဲလုပ်ခဲ့တဲ့ဒီတွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လေအမေရိကန်နိုင်ငံရဲ့သဘောထားနဲ့အာဆီယံနိုင်ငံတွေအပေါ်မှာတိုက်တွန်းလိုတဲ့အချက်တွေကိုမေးမြန်းခဲ့ပါတယ်မြန်မာနိုင်ငံမှာအခြေအနေပိုပြီးဆိုးဝါးလာနေတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့အထူးသဖြင့်ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေအပေါ်အရေးယူမှုအပါအဝင်မြန်မာနိုင်ငံကိုအရေးယူပိတ်ဆို့မှုတွေလုပ်ဖို့အဆိုပြုတယ်မှာသလား
What we've seen, exactly as you say, is a situation that's gone from bad to worse, including
the heinous act. ကျွန်တော်မြန်မာကတော့အခြေအနေကဆိုးတဲ့ထက်ကိုဆိုးလာနေပါတယ်။အာဆီယံနဲ့ကမ္ဘောဒီးယားနိုင်ငံကမြစ်တာရဲ့ခံနေတဲ့ဂျာကနေပြီးတော့နိုင်ငံရေးတကြွလှရှားသူ၄ဦးကိုတည်တံစီရင်တပ်ဖြတ်ခဲ့တာကအင်မတန်ဆိုးဝါးပါတယ်။ဒါကအာဏာသိမ်းပြီးအခြေအနေတွေကိုဖြည့်ရှင်းနိုင်မှုအတွက်နိုင်ငံတကာရဲ့ကြိုးပမ်းမှုနဲ့ပန်ကြားချက်တွေကိုစစ်ကောင်စီဘက်ကလုံးဝလစ်လျူပြုနေတာထင်ရှားပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်စစ်ကောင်စီကပါသဘောတူထားတဲ့မြမရေးအာဆီယံသဘောတူညီချက်၅ချက်မှာဆိုလို့ရှိရင်အကြမ်းဖက်မှုတွေကိုရပ်ဖို့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့ဒီမိုကရေစီရေးရှေ့ရှုမှုတွေလုပ်ဖို့ပါဝင်ပေမဲ့အခုလာပေါင်းများစွာကြာခဲ့တာတော့မှမြန်မာနိုင်ငံဘက်ကဓာတ်တွေကိုအကောင့်ထည့်ဖို့ဆန္ဒလုံးဝမရှိတာကိုတွေ့ရပါတယ်။ဒါကြောင့်မလို့နိုင်ငံတကာအနေနဲ့စစ်ကောင်စီပေါ်မှာနိုင်ငံရေးစီးပွားရေးဖိအားတွေတိုးမြှင့်ပေးရမယ်။ဒါ့အပြင်အမျိုးသားညီညွတ်ရေးအစိုးရအပါအဝင်မြန်မာနိုင်ငံတဲကဗတ်ပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုတွေလုပ်ရပါမယ်။လူသားချင်းစာနာမှုအကူအညီတွေပြည်သူ့ရေးစီကိုရောက်ဖို့လက်နက်တွေကိုစစ်ကောင်စီစီမရောက်ဖို့စတာတွေကိုလုပ်ရပါလိမ့်မယ်
။မြန်မာစစ်ကောင်စီကိုကျင်ထားတဲ့အပြင်အာဆီယံအနေနဲ့ဒီထက်ပိုပြီးတော့ရောဘာတွေအရေးယူမှုလုပ်တင်ပါသလဲ။
Well, I think it has to take account of the fact that the regime has refused to implement the 5-point consensus.
စစ်ကောင်စီဘက်ကနေပြီးတော့အာဆီယံရဲ့သဘောတူညီချက်၅ချက်ကိုလိုက်နာဖို့အတွက်ညှင်းပယ်ထားပါတယ်။အဲဒီတော့အခုလောလောဆယ်အဖြစ်အရေးပါတဲ့အစည်းအဝေးတွေမှာနိုင်ငံရေးအရာမပတ်သက်တဲ့ကုစလေကိုပဲလက်ခံမယ်ဆိုပြီးတော့အာဆီယံကသတ်မှတ်ထားတဲ့အချက်ဟာမှန်ကန်တဲ့အချက်ဖြစ်ပါတယ်။စစ်ကောင်စီအနေနဲ့ဒီကိစ္စပေါ်မှာလိုက်နာမှုတွေမရှိဘူးဆိုရင်အာဆီယံအနေနဲ့အခြေအနေတွေအပေါ်မှာပြန်လည်သုံးသပ်ပြီးတော့အာဆီယံကနေပြီးတော့ထုတ်ပယ်တဲ့အဆင့်အပါအဝင်လုပ်ဆရာရှိတယ်ကိုဆက်ပြီးတော့လုပ်သွားရမှာဖြစ်ပါတယ
်။ဒါကတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့ VOA ကမ္ဘောဒီးယားဌာနတို့တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတခါတော့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားကုမ္ပဏီဖြတ်ပြီးတော့လူမွေးစီးရင်ခံလိုက်တဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။ပိုးကုံသွင်းကုန်လုပ်ငန်းတွေနဲ့အသေးစားအလက်စားကုမ္ပဏီတော်များများလုပ်ငန်းရနာကုန်ပြီးတော့လူမွေးစီးရင်ခံယူတဲ့ကုမ္ပဏီကြီးအများပြားရှိနေပြီလို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်းတွေနဲ့လုပ်ငန်းရှင်အတိုင်းဝိုင်းက VOE ကိုပြောပါတယ်။အဓိကကတော့ဒေါ်လာကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ထားတဲ့ဘိုးဘန်ရဲ့ policy နဲ့သွင်းကုန်တွေကန့်သက်တာဘန်ချင်းငွေတွေပြန်မဆက်နိုင်တာတွေကအဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဘိုးဘန်ရဲ့ American Dollar policy နဲ့ပို့ကုန်သွင်းကုန်ကန့်သက်ချက်တွေကကုမ္ပဏီအများပြားကိုလူမွေးခံယူစေဖို့ဖြစ်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဒီအပိုင်းမှာလုပ်ငန်းကြီးအများပြားကုမ္ပဏီဖြတ်သိမ်းလိုက်ကြပြီးနောက်ထပ်လုပ်ငန်းပိတ်သိမ်းမဲ့ကုမ္ပဏီအများပြားရှိနေတယ်လို့ကုမ္ပဏီအကြံပေးလုပ်ငန်း SEZC ရဲ့တာဝန်ရှိသူက VOA ကိုပြောပါရယ်ဖြတ်သိမ်းတဲ့ကုမ္ပဏီတွေထဲမှာပြည်တွင်းကုမ္ပဏီတွေအပါအဝင်ပြည်ပကုမ္ပဏီအများပြားလည်းပါဝင်နေတယ်လို့သူကပြောတာပါ
ဒီအပိုင်းမှာသူရှင်းကုမ္ပဏီတွေကအင်းရှင်းနဲ့ဖြတ်သိမ်းရပေါ့ဒီမှာဒီကုမ္ပဏီဖြတ်သိမ်းတဲ့အချိန်ကြီးတော်များများလုပ်လာတယ်နိုင်ရတွေ့ရတယ်ပေါ့နော်ဆိုတော့တွေ့ပါလိမ့်မယ်ဒါတော့ဟိုခွင့်လို့မများတာနော်ဟုတ်ကဲ့ပြည်လာရတော့များလာတယ်ပေါ့လေနောက်ဆက်တွဲဆက်ဖြတ်နေဟာတွေရှိပါခင်ဗျာ
ကုမ္ပဏီဖြတ်သိမ်းလူမွေးစည်းရင်းခံယူတာမှာရဖို့ရှိတဲ့ပေးဖို့ရှိတဲ့စည်းရင်းတွေကိုလူသိရှင်ကြားတည်င်းစာတွေကနေဒီအပိုင်းမှာကြေညာတာတွေလည်းဆက်တိုက်ရှိပါတယ်ပြည်ပကိုအဓိကစတင်ပို့နေတဲ့ပြည်တွင်းကလုပ်ငန်းကြီးတခုလည်းရှုံးပေါ်ပြီးဒီအပိုင်းထဲမှာလုပ်ငန်းဖြတ်သိမ်းလိုက်ရတယ်လို့လုပ်ငန်းရှင်တို့ကပြောပါတယ်ကုမ္ပဏီအများစုကဘဏ်ချင်းဝင်နဲ့အဓိကရပ်တည်နေတာဖြစ်လို့ကုမ္ပဏီလုပ်ငန်းသည့်အများပြားကစီးပွားရေးကျဆင်းမှုရဲ့ဒဏ်ကိုပိုပြီးခံရလိမ့်မယ်လို့ဘီးအောင်ပွဲုံကပဲပို့ကုန်လုပ်ငန်းရှင်တို့ကပြောပါတယ်
။အခုလိုကပိတ်လို့မှုတွေပါလုပ်ရတဲ့အခါကျတော့အဲ့လိုဖြစ်သွားတာပေါ့။ဆန်တော်ကလည်းမတော်မှတဝက်လောက်ကထိသွားတယ်။ဦးရဲ့စီးတဲ့ဥစ္စာသိန်းသောင်းကြီးသိန်း၅၀၀ပဲကျန်တော့တာပေါ့။ဆန်နဲ့နိုင်ငံခြားမတင်တာနိုင်ငံခြားပြင်းမို့ရေပြန်လို့ရော်တဲ့လူကရော်အနေနဲ့ကျောင်းအများဆုံးနေနဲ့ကုန်ပြီးတော့ကွဲသွားတယ်။ဟိုလားဖြစ်ကျုပ်တာချိန်ကျုပ်ရတယ်ကျတော့မကြီးဘိုးဘေးကြီးကသူ့ကိုဖွင့်ပေးတာပါလေ
တရုတ်ဘက်ကနေဆက်ကုံတွေကိုပြန်စားဖို့တာဆူနေပေမဲ့မြန်မာဘက်မှာဒေါ်လာနဲ့အယောင်းဝယ်တာလုပ်ရမယ်ဆိုတဲ့နေဆက်ပို့ကုန်သွင်းကုန်ကုမ္ပဏီတွေကလည်းလုပ်ငန်းရန်နာထားကြပါတယ်တရုတ်ငွေနဲ့ရလာတဲ့အကျိုးမြတ်ကိုအမေရိကန်ဒေါ်လာဝယ်ပြီးမြန်မာဘဏ်ထဲကိုအပ်ပေးရတဲ့စနစ်ကကုန်တွေတွေအတွက်အများကြီးနစ်နာနေတယ်လို့ပို့ကုန်လုပ်ငန်းရှင်တို့က VOE ကိုပြောပါတယ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကတော့နိုင်ငံစီးပွားရေးဖွံ့ဖြိုးဖို့စီးပွားရေးဦးတည်ချက်၃ရပ်ကိုအခြေခံမူဝါဒတွေချမှတ်ပြီးဦးစားပေးအစီအစဉ်တိုင်းဆောင်ရွက်နေတယ်လို့စစ်ကောင်စီအာဏာယူခဲ့တဲ့၁၈လပြည့်နေ့မှာပြောခဲ့တာပါ။စိုက်ပျိုးရေးမွေးမြူရေးကိုအဓိကလှုပ်ကြိုင်နေတဲ့ကျေးလက်လူမှုစီးပွားရေးဖွံ့ဖြိုးဖို့ပြည်တွင်းထွက်ကုန်တွေကိုပြည်ပကိုကုန်ကျန်းထက်ကုန်ကျော်တင်ပို့နိုင်ရေးကိုဦးစားပေးလှုပ်ဆောင်လျက်ရှိတယ်လို့သူကပြောခဲ့တာ
ပါ။ကျန်းစီးပွားရေးလုပ်ငန်းတွေကိုလည်းမြင့်တင်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။လူငယ်တဲ့နေများတွင်ကိုဗစ် -19 ကာယကကြောင့်ထိခိုက်ခဲ့ရတဲ့စီးပွားရေးလုပ်ငန်းမှာပြန်လည်နေလန့်ထူထားစေဖို့အတွက်ချင်းမြေမြထုတ်ပေးကြတာရှိပါတယ်တို့တော်ကြောင့်မျိုးမျိုးကြောင့်ဒီသားတွေတိုးတက်မှုတော့မရသေးပါဘူ
းအမြန်အကျိုးဖြစ်စေမဲ့လေယာဉ်စိုက်ပျိုးရေးနဲ့မွေးမြူရေးကိုဦးစားပေးဆောင်ရွက်သွားပြီးကုန်ချောထုတ်လုပ်တဲ့စက်ရုံအလုပ်ရုံတွေဒုတိယဦးစားပေးအနေနဲ့ဆောင်ရွက်သွားမယ်ချင်းငွေထုတ်ပေးတာလည်းလှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကသူ့ရဲ့ဩဂုတ်လ၁ရက်နေ့မှိန်ခွန်းထဲမှာပြောသွားတာပါ၆လအတွင်းတိုးတက်မှုရလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါတယ်ကိုဗစ်ရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲဆောင်ရွက်ချက်တွေကနောက်ပြန်လှည့်နိုင်တဲ့အခြေအနေရှိနေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်ပထမ6လရဲ့မြန်မာစီးပွားရေးအခြေအနေကိုခန့်မှန်းထားပါတယ်။ကုန်သွယ်မှုလုံငွေကျော့သွားပေမဲ့နိုင်ငံသားငွေအမြောက်များပြိပထွက်သွားတာကြောင့်နိုင်ငံသားငွေကုန်ခန်းတဲ့အခြေအနေ balance of payment ယိုယွင်းလာတယ်လို့ကမ္ဘာ့ဘဏ်ကသူ့ရဲ့6လပတ်အစီရင်ခံစာမှာရေးသားထားတာပါ။ဘိုးဘဏ်ရဲ့ငွေလဲနှုန်းသတ်မှတ်ချက်ကဒေါ်လာကိုပိုပြီးရှားပါးစေတယ်လို့ပို့ကုန်ရှင်ပြိုင်နိုင်အားကိုထိခိုက်စေပြီးတစ်ချိန်တည်းမှာသွင်းကုန်တွေလည်းပြတ်တောက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်
မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများအပြားကုမ္ပဏီဖျက်ပြီးတော့လူမွေးစီးရင်ခံတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခမ်းမောင်ပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့ဂျပန်စကားဆာမီပွဲအတွက်ရှောက်လာဝယ်ရင်ရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။ဂျပန်ဘာသာစကားကျွမ်းကျင်မှုဆာမီပွဲ JLPT ရှောက်လာဝယ်ယူဖို့ရန်ကုန်ပညာရေးတက္ကသိုလ်မှာမနက်စောပိုင်းကလေးကစောင့်ဆိုင်းနေသူတွေကိုဆာမိုအကျင်းပါရေးကော်မတီဘက်ကရှောက်လွာရောင်းချတာရက်ဆိုင်လိုက်တဲ့အကြောင်းအွန်လိုင်းကနေစာထုတ်ခဲ့ပါဗျ။အဲဒီနောက်မှာပဲလူစုလူဝေးနဲ့ရုံရင်းဆန်ခတ်ဖြစ်ပွားခဲ့လို့ရဲနဲ့စစ်ကားတွေရောက်လာပြီးလူငယ်တချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းသိရပါဗျ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရန်ကုန်မြို့ကမာရွတ်မြို့နယ်ပြည်လမ်းမပေါ်မှာရှိတဲ့ရန်ကုန်ပညာရေးတက္ကသိုလ်ဂိတ်လေးမှာဒီနေ့မနေ့အစောပိုင်းကလေးကလူ9000ဝန်းကျင်ဟာ JLPT ဆာမေဘွဲရှောက်လွှာဝယ်ဖို့အတွက်တန်းစီစောင့်ဆိုင်နေခဲ့ကြပါတယ်။အခုလိုမျိုးလူစုလူဝေးဖြစ်တယ်ဆိုတာအကြောင်းပြပြီးတော့ JLPT ဆာမေဘွဲကျင်းပရေးကော်မတီကရှောက်လွှာရောင်းချတာကိုရက်ဆိုင်လိုက်တဲ့အကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်။ဆာမေဘွဲရှောက်လွှာဝယ်ယူဖို့အတွက်ညအိတ်ညက်နေလာပြီးတော့စောင့်ဆိုင်ခဲ့သူတွေလည်းရှိတယ်လို့ JLPT N4 ရှောက်လွှာဝယ်ဖို့တန်းစီခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်။
လေးနာရီတော့မှကျွန်တော်သွားခဲ့တယ်ဗျ။တချို့ဆိုအိုက်ကဟိုင်အဲ့တော့ဟိုတယ်ကားပြီးတော့စောင့်နေတဲ့လူရှိတယ်ဗျ။နေရလာလို့ကျွန်တော်မနေ့ကကြာအဲ့လိုသူကလူကြီးအရန်များရပါတော့။ဒီကြီးအရန်များ9000လောက်ရှိတယ်ဗျ။ဒီကြီးကြီးတွေတော့ online ကနေရောင်းမလို့ပြောရတာဟုတ
်။ဆောင်ပွဲရှောက်လွှာဝယ်ဖို့အတွက်တန်းစီခဲ့သူနောက်ထပ်လူငယ်တူကလည်းရှောက်လွှာဖောင်ရောင်းချတာရက်ဆိုင်လိုက်တဲ့ကြေညာချက်ကြောင့်ရုံးရင်းဆန်ခဖြစ်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါရစေ။
ဒီလူနဲ့ပေါက်တဲ့လူကပေါက်၊ဂင်းနဲ့ထူတဲ့လူကထူ။အဲ့ဒီမျိုးကြည့်တော့အမရင်ကသဖားကြတော့မိန်းတကားနဲ့အတူတကားနှစ်ချက်ရှိတာမှအဲ့ရှိကမိန်းတကားကြီးကတော့ပြက်သွား
။မြန်မာနိုင်ငံဂျပန်ပြန်ပညာသင်ဟောင်းအသင်း MAJA ဦးဆောင်တဲ့ JLPT ဆာမေဝဲကျင်းပရေးကော်မတီကလူစုလူဝေးဖြစ်ခဲ့လို့ဆာမေဝဲရှောက်လွှာရောင်းချတာကိုရက်ဆိုင်လိုက်တဲ့အကြောင်းကြေညာခဲ့ပြီးစောင့်ဆိုင်ခဲ့သူတွေအပေါ်အနှုတ်ညွတ်တောင်းပန်တယ်လို့စာထုတ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာရှောက်လွှာပြန်ဝေးပေးမယ်ဆိုပြီးလိန်ညာခဲ့တာတွေလည်းရှိတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရသူတူကပြောပါတယ်
။ဒါလားသူတို့ကလေတိတ်မှတင်တော့တာ။အော်တောင်းပန်ပါတယ်ဒီနေ့ကမရတော့အနှုတ်ညွတ်တောင်းပန်ပါတယ်အပြင်းမမမထဏနေနေလား။မာတို့လည်းဖောင်ဝေးပေးမယ်ပြန်တန်းစီကြဆိုပြီးတော့တန်းတန်းနေပါဘူးမကြလည်းမကြဘူး။အမဆက်ကားရရောက်လာအမကြီး။သူတို့ခေါ်လိုက်တာလေဆက်ကားရ။မီးလောင်နဲ့တက်တနာတော့ညီမညီမဖြစ်တာမဟုတ်ညီမကခိတ်လေးမှာဟာဖောင်ဝေးရမယ်ဆိုအဲ့နာမှာရက်တာပေါ့ဘယ်သူလောက်ကြလဲလည်းမသိဘူးအဲ့မီးလောင်ကအနေရဲကရရောက်လဲရောက်တော့အကောင်လောင်ခွေရုံးတော့ကနေဒီညီမဆိုတော့ခုံနေကျိုးနေပြီးချော်လဲလို့မှတရောင်စစ်လေးပါရောတဲရရလဲဖြစ်အဲ့ဒီမှာရဲရဟာစစ်သားရနေပြီးတော့ဆယ်ယောက်လောက်ပေါ့မိတဲ့ဆယ်ယောက်လောက်ဖမ်းပြီးခေါ်ပါ
ဆာမေးပွဲရှောက်ကပြန်ရောင်းချမယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲလူငယ်တချို့အဖမ်းခံလိုက်ရတယ်လို့သိရပါတယ်သူတို့ကိုယာယီထိန်းသိမ်းတဲ့သဘောလားဖမ်းဆီးခေါ်ဆောင်သွားသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးလူစုလူဝေးဖြစ်နေခြင်းအင်အားလန်းတဲ့တထုံလန်းတောင်မှရှိတဲ့ပညာရေးအဆောက်အုံတစ်ခုမှလည်းမိလောင်ခဲ့ပါတယ်ဆရာနာတင်ခံထားရတဲ့အခုကာလမှအခြေခံကုန်စည်နှုန်းတွေတနည်းတခြားတိုးလာနေတယ်လို့အဖက်ဖက်မှလည်းအခက်အခဲတွေရှိနေတာကြောင့်လူငယ်တွေအတွက်အလုပ်ကိုင်အခွင့်အလမ်းကပိုပြီးရှားပါလာတယ်လို့ဒီပါမှာအလုံးလို့ဖို့ပြင်ဆင်နေတဲ့လူငယ်တူကပြောပြပါရယ
်ကျွန်တော်ကတော့ဟိုဒီကတော့အိုက်ကဟာကိုမရရကျွန်တော်လိုက်ပြီးတော့မမျော်တော့ဘူးပြအဓိကကဒီနိုင်ငံကနေနေတက်ဖို့ပါလို့ပြကျွန်တော်တို့နိုင်ငံမှာကဆွေးနွေးပြောရင်လူငယ်တွေအတွက်အလုံးလားကသာမရှိဘူးအလုံးလုံးဟိုအခြေခံလားသာဆိုရင်ဒီရန်ကုန်မှာဆိုရင်ဟိုတော့တသိန်းကျော်ကျော်လောက်ပြရှိရတာအခုနိုင်ငံကြီးအခြေအနေနဲ့အဲ့ကကူလာတဲ့ရည်ရွယ်မှုနဲ့လူမအမျိုးမျိုးကြောင့်အဲ့အားကြောင့်နိုင်ငံတကာကစတင်ပြီးဖြစ်တာပါဗျာ
။ N4 ဆာမီပွဲအတွက်ရှောက်လွှာရောင်းချတာကိုအွန်လိုင်းစနစ်နဲ့သာလက်ခံသွားတော့မယ်လို့ MAJA ကကြေညာထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတော့ကလည်းမန္တလေးမြို့မှာ JLPT ဆာမီပွဲရှောက်လွှာဝယ်ယူဖို့တန်းစီခဲ့သူတွေရှိနေချိန်မှာပဲရှောက်လွှာရောင်းချတာကို MAJA ဘက်ကရက်ဆိုင်ကြောင်းအွန်လိုင်းကနေကြေညာခဲ့ပါတယ်။ဒီကိစ္စတွေနဲ့ပတ်သက်လို့ MAJA ဘက်ကမေးမြန်းဖို့ဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူး။
ဂျပန်စကားဆာမူပွဲရှောက်လွှာဝယ်ယူမှုရနာလိုက်တာကြောင့်ရုံရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအလဲပေးကြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရွှေညောင်ပင်အခြေစိုက်မြန်မာစစ်တပ်ကို KIA ကနေမနေ့ဇူလိုင်လ4ရက်နေ့ ဩဂတ်လ၄ရက်နေ့ညပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှလည်းစတုံးဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတာကြောင့်အနီးအနားကျေးရွာကပြည်သူတွေထပ်မံတိမ်းရှောင်နေရပါတယ်။ဝိုင်းမော်မြို့နယ်အတွင်းကစီရေးအခြေအနေကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုသိန်းထိုင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဝိုင်းမော်မြို့နယ်အတွင်းမှာပြီးခဲ့တဲ့လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်ပွားနေတာပါ။ဒီလ၄ရက်နေ့မှာတော့ဝိုင်းမော်မြို့နယ်တောင်ဘက်ချမ်းဝိုင်းမော်လိုင်းစာဗမော်လန်းကရွှေညောင်မင်းမှာတိုက်ပွဲဖြစ်ခဲ့တယ်လို့ဒီနေ့မှာတော့မြို့နယ်ရှေ့ဘက်ချမ်းကဝိုင်းမော်စတုံးကံပိုက်တီးလန်းကစတုံးနီးမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတယောက်က VOE ကိုပြောပါတယ်
။ဒီကကတော့လိုင်းစာလားဆိုရွှေညောင်ပြည်လုံးနဲ့ချက်မှာတိုက်ပွဲဖြစ်တယ်။ဒီနေ့လေးကတော့ဒီနေ့လေးကမှအဲ့ဒီစတုံးအပေါ်ဘက်မှာစတုံးမြို့ရဲ့အသင်းဒီကုန်တောင်နဲ့အဲ့ဒီမန်တောင်ကြားမှာလည်းဒီနေ့ဆယ်နာရီလာအဲ့ဒီဒီမှာစက္ကနာအဲ့ဒီဒီမှာတိုက်ပွဲတစ်ခုဖြစ်ပြီးရ
ဒီလာနေရီကစတုံးမျိုးနဲ့ဒီကအင်းဝင်ကောင်ပြည်သူ့စစ်ကန်းကို GIA ကသိမ်းယူခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးခဲ့တဲ့နောက်အနီးနားကျေးရွာတွေကပြည်သူတို့စတုံးဘက်ကိုတင်းဆောင်ခဲ့ကြပါတယ်ဒီနေ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာလည်းအနီးနားကျေးရွာကပြည်သူတွေထပ်မံတင်းဆောင်နေရတဲ့အကြောင်းအခုလိုဆက်ပြောပါတယ်
အဲ့ဒီအများအကောင်တို့ကဒီအင်တောင်ကျေးရွာအဲ့ဒီတစ်လျှောက်ကဒီဒီကြတာတင်းဆောင်နေတယ်ဆိုတာကြားတာရှစ်ကြံရှစ်ကြံဆိုတော့တောပြာတော့တောင်ရွာအဲ့လိုမျိုးမှာတင်းချောင်သွားတယ်ကြားတယ်။အများအကောင်ကကွာပြည်သူကြတာစတုံးကလည်းအဲ့လိုကားနဲ့လာကြည့်ခါလေဆိုတာကြားရတယ်အဲ့ဒါ။အင်ချေ၃ချေကျော်လောက်ကြတာစတုံးကတော့အဲ့လိုမျိုးပဲပြန်လာကြည့်သွားတယ်လို့ကြားတယ်ပြည်သူက
။လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်ပြည်ဘက်သွားတဲ့ကုန်တင်ကားတွေပြေးမိနေတယ်လို့လည်းပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်မှာစီးရဲတင်းမာမှုတွေမြင့်တက်နေပြီးရှစ်ဆက်လက်တိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတဲ့အကြောင်းသုံးသပ်ပါတယ်။
ဝိုင်းမော်ဘက်ကအခြေအနေကတော့တိမတီတီငင်ရောမရှိဘူးခင်ဗျ။အဲမနေ့ကလည်းဝိုင်းမော်ပြည်ညုံပင်သက်ခန်းကိုကျွန်တော်ခေမတ်တုံးတိုင်ရင်ကနေပြစ်တဲ့ဖြစ်တင်တွေရှိပါတယ်။အဲနောက်ပြီးတော့ဟိုဝိုင်းမော်ကနေစတုံးဘက်ကိုတက်သွားတဲ့ကားလမ်းပေါ်ကဒီဘက်ကစရဲသက်ခန်းတွေကိုလည်းဒီကျွန်တော်တို့တိုင်ရင်တုံးကနေဝင်တိုက်တဲ့ဖြစ်တင်တွေရှိပါတယ်။ဆိုတော့အဲ့ဘက်ကခြေနေကိုခြုံမမပြောမယ်ဆိုလို့ရှိရင်အဲတိမာတဲ့အနေအထားဖြစ်ပါတယ်စစ်ပြီးမှလည်းအဲတိုက်ပွဲကတော့အဲဖြစ်ပေါ်ရှိပါတယ်ခင်ဗျာ
ဖောက်ကံပြုတ်တဲ့ဆယ်စင်းဘက်မှလည်းစစ်ကောင်စီတပ်နဲ့ GNI ကြားတင်းမာမှုတွေရှိနေတဲ့ဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းကနေမကြာခဏကင်းထောက်တာတွေရှိတဲ့အကြောင်းဆက်ပြောပါတယ်ဝိုင်းမော်ပြုတ်တဲ့အတွင်းမှာဇူလိုင်လ10ရက်နေ့ကစတင်ပြီးတိုက်ပွဲတွေကြိုးကြားဖြစ်လာခဲ့တာပါဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေချောင်းသုံးတက်ခိုက်တာတွေရှိခဲ့တယ်လို့ဇူလိုင်လ28ရက်နေ့ကတော့ဝီယန်ရွာခြေဆိုင်ပြည်သူ့စစ်စခန်းကို KIA ကဝင်ရောက်တက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးတော့ကုသင်းထိုင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲမြန်မာပိုင်းကနေတောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့တောက်ကြနေညာတိုင်းထုတ်လွှင့်ပေးနေကြအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကန္တာအတုတဆုံးနဲ့ American တခွင်အစီအစဉ်နဲ့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းတွေဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် burmese@voanews.com ကိုပို့ပို့နိုင်တယ်လို့ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းစာရေးသားဖိပို့နိုင်ပါတယ်ကျွန်တော်တို့ကိုဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့0123923855လေးဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါရစေ။နောက်တနည်းကတော့ viewin myanmar email လိပ်စာ bammi@viewinnews.com ဒါမှမဟုတ်ရင် viewin myanmar facebook messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි viewin ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
် view ကနေ2022ခုနှစ် August 5ရက်တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 30 နဲ့ 52 တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးအဲ့ဒီထဲမှာတော့အမျိုးသမီးကန္တသုတဆုံးလင်အမေရိကန်တခွင်အစည်းအဝေးနဲ့သိပ္ပံနဲ့နှီးပညာအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကန္တကိုနားဆင်ရမှာပါဘုရားဗျာရှင်ရဲ့မျော်မှန်းချက်လမ်းစဉ်တွေကိုလက်ခံထားပြီးတော့ဘိက္ခုနီသာသနာထွန်းကားရေးကျိုးပန်းနာမှာအဟံတားစိန်ခေါ်မှုတွေရင်ဆိုင်နေရသေးပဲလို့အမျိုးသမီးယဟန်ဘိက္ခုနီတွေကမိန့်ကြားကြပါတယ်ဘိက္ခုနီသာသနာထွန်းကားရေးဆောင်ရွက်နေသူတွေအကြောင်းအပိုင်းခွဲတင်ပြနေတာမှာပြီးခဲ့တဲ့သတင်းဘက်ကပထမပိုင်းတင်ဆက်ပေးခဲ့ပါတယ်ဒီတစ်ပတ်ဒုတိယပိုင်းမှာတော့အမျိုးသမီးယဟန်ဘိက္ခုနီတွေရင်ဆိုင်ရတဲ့အဓိကစိန်ခေါ်မှုတွေစိန်ခေါ်မှုတွေကြားကပဲဘိက္ခုနီသာသနာပြန်လည်ထွန်းကားရေးဘယ်လိုကျိုးပန်းဆောင်ရွက်နေကြသလဲဆိုတာအပြင်ဘိက္ခုနီသာသနာနဲ့ပတ်သက်လို့ဘိက္ခုယဟန်တချို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေတာမန်လူဝတ်တွေကရောဘိက္ခုနီတွေကိုဘယ်လိုသဘောထားကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes.
ထီယမာရာဗုဒ္ဓသာသနာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လွန်ခဲ့တဲ့အနှစ်20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဘိက္ခုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလူနိုင်ငံမျိုးမှာတော့ဘိက္ခုနီယဟန်300နီးပါးရှိလာနေပါပြီ။ဘိက္ခုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံရိစားမှာဘယ်လိုနားလည်လက်ခံထားကြပါလဲ။ထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တိမေဒီကအခုလိုမိန့်ပါတယ်
။การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
။ဘိက္ခုနီယဟန်ခံဖို့ဘိက္ခုနီအတိုင်းအဝန်းကလက်ခံမှာရပါတယ်။ရှေ့ဆောင်ညွှန်ကြားပြသပေးနိုင်တဲ့ဘိက္ခုနီဆရာတော်ရှိရပါမယ်။အဲ့ဒီလိုမရှိဘဲဘိက္ခုနီယဟန်ခံလို့မရပါဘူး။ပြဿနာရှိပါတယ်ဒါကြောင့်အမျိုးသမီးတချို့ကပြပကိုသွားပြီးယဟန်ခံလာတယ်လို့ပြောကြပါတယ်ဒါပေမဲ့ဘယ်မှာခံကြတာလဲသူတို့ယဟန်ခံတယ်ဆိုတာကလူသိရှင်ကြပေါ်ပေါ်ထင်ထင်လောက်ကြတာမဟုတ်ပါဘူးဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘယ်လို့မှလက်မခံနိုင်ပါဘူ
းဘိက္ခုနီယဟန်ဓမ္မန္တနာကတော့ထိုင်းသံဃာတွေကြားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမကောက်ယူတာတွေရှိနေတယ်လို့ထောက်ပြပါတယ
် In the beginningWhen there were no fully ordained nuns.
ဟိုအရင်အစဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတိမ်ဝင်ပစင်းတက်ပေးဖို့ဗုဒ္ဓကညွှန်ကြားခဲ့ပါတယ်။အဲ့ဒီအစဉ်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူး။ဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝင်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတိမ်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်။ဒါကမှားရင်းယုံကြည်နေတာပါ။
ဝါစီရင်လိုက်ဝါကြီးသူကိုနေရာပေးရတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အစဉ်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တချို့ကပြောပါတယ်။အမျိုးသားတန်ခါအများစုကဘိက္ခုနီတွေကိုလက်မခံလို့တာတွေ့ရတယ်လို့ဟာဗတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပါမောက်ခဂျဲနေချက်ဆူကပြောပါတယ
်။ Most of the monastic orders in the Buddhist world are kind of conservative.Not all of them.
ဘုရားဘာသာဝင်တွေမှာတန်ခါအများစုကရှေးဟူဆန်တဲ့သဘောမျိုးတွေ့ရပါတယ်။တန်ခါအလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ခါတော်တွေအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလောက်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်သစ်ပေါ်လာမှာကိုအလေးမထားကြင်ကြပါဘူ
း။ဘိက္ခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဘိက္ခုနီသာသနာပြုခွင့်အခွင့်အလမ်းတွေပြန်လည်တိစောက်ပေးတာမျိုးတန်ဃာအများစုကစိတ်မဝင်စားကြဘူးလို့ပေါမောက်ခချက်စုကပြောပါတယ်။တက္ကရာကမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဘိက္ခုတွေကအမျိုးသမီးဘိက္ခုနီတွေအထက်ပို့ပြီးတော့တော်တက်သူ၊ချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေရှိတာကိုတွေ့ရတဲ့အကြောင်းလဲလိလာသုံးသက်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးเจ้าကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပြရနန္ဒကလည်းအခုလိုမိန့်ပါတယ်။
You know, when we are living in America, our Asian devotees, Thai, Sri Lankan,
ဒီအမေရိကမှာဆရာတော်တို့တရင်သုံးတဲ့အခါဒီမှာရှိတဲ့အာရှနယ်ပွားတွေအထူးသဖြင့်ထိုင်းနဲ့သီရိလင်္ကာလိုထေရဝါဒနိုင်ငံတွေကတခါတကမတွေကကောင်းကောင်းဂရုစိုက်ကြတယ်။စွန်းသင်္ကန်းနဲ့တခြားလူဝတ်တာတွေဖြည့်ဆည်းပေးကြပါတယ်။ဒါပေမဲ့စိတ်မကောင်းစရာကဘေးကုဏီတွေကိုတော့အဲ့ဒီလိုတပြေးညီလုပ်မပေးကြဘူး။
Our society not yet supporting the bhikkhuni. That is very sad thing. We have.
ရှားရုလူမှုအတိုင်းဝိုင်းဟာဘိက္ခုနီတွေကိုအလေးထားကူညီထောက်ပံ့တာသိမ့်မရှိပါဘူး။ဒါကအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်။သူတို့ကိုကူညီပံ့ပိုးတာတွေစလုပ်ပေးဖို့လိုပါတယ်။တကယ်တော့ဘိက္ခုနီတွေဟာဒီကနေ့ခေတ်ကဘာကြီးအတွက်အလွန်အရေးပါပါတယ်
။ဆရာတော်ပြီးအနန္ဒာဟာသူ့ရဲ့အကြောင်းမှာဘိက္ခုနီအပါး40လောက်ကိုတိမ်ဝင်ရဟန်းပြုပေးခဲ့တဲ့သူပါ။ဒီဘိက္ခုနီအားလုံးဟာဘိက္ခုယဟန်တွေလိုမဟုတ်ပဲသူတို့ဘာသာရည်တည်ကြရပြီးတချို့ဘိက္ခုနီတွေဆိုရင်ကျောင်းသင်္ကန်းမရှိလို့တောဆန်အနည်းနေရာတွေမှာသတင်းသုံးကြတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန့်ပါတယ
် It is not easy for them very far
သူတို့အတွက်မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆန်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြရပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းကြလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းချက်ပေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာပြန့်ပွားရေးအတွက်နိလန်မျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ
် Some of them are writing some of them
သူကတရားထိုင်တရားမှတ်နေပြန်ပြီးတော့သင်ကြားပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်ဒိက္ခုနီတွေအတွက်အခက်အခဲစိန်ခေါ်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြေလည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရအကြောင်းကိုတည်ထောင်ခဲ့သူဒိက္ခုနီယဟန်တန်ထုတ်တိကာကလည်းမိန့်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံယုံကြည်ကြည်နဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်ဓာတ်နဲ့ရှေ့ဆက်မယ်ဆိုရင်ပံ့ပိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်တုတ်တိကာကမိန့်ပါတယ
် Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ခြင်းကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်နေဆိုတာကိုသိမြင်သွားစီပါတယ်သူတို့အတွက်ဘိက္ခုနီယဟန်ဝေလို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါတယ်
လက်ရှိသူတရင်သုံးနေတဲ့ San Francisco Bay Area မှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေဂျာဟူပြန့်ပွားအောင်အမျိုးသမီးတွေစူးစမ်းစွမ်းဆောင်နေတဲ့ဆရာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လို့လည်းသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်အဓိပ္ပာယ်တွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ
် I think it is important to have female monastics have that
အမျိုးသမီးတန်ဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်။ကျမကအမျိုးသားကြီးစိုးတဲ့ပတ်ဝန်းကျင်ကနေခဲ့ရသူပါ။ဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူ
း။ဘိက္ခုယဟန်တွေစီမှာထက်ဘိက္ခုနီယဟန်မတွေထံမှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တတောင်တတဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတည်းမဟုတ်ပဲအမျိုးသားတွေလည်းပါပါတယ်။ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြတာပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမှုပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းနဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်
။ခေါင်းသတ်ပိုက်တယ်လေဘုရားကံတိ
ဘိက္ခုနီတွေပုံများလာရင်ဘုရားဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူး။ဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိမ့်ချုပ်ရခတ်သွားပါလိမ့်မယ်။အကြီးအကျယ်မှားယွင်းပြီးလူတွေဝေဖန်တာခံရပါလိမ့်မယ်
။ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူး။တရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်။ဒါကိုမင်းကိုပြန်ထုတ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တတာပါ
။ Why is that the monks are telling us that
ဘိက္ခုနီယဟန်ဝင်တဲ့အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲ။သူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲ။အခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသည်လဲပြန်ပြီးမိကုန်းထုတ်ဆရာဖြစ်လာပါလေ
။ဘယ်လိုပဲဖြစ်ဖြစ်တချင်းကထွန်းကားရတဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လဲပေါ်ထွန်းလာအောင်ကြိုးစားသူတွေ ဘိက္ခုနီယဟန်ဝတ္တရီကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါတယ်။ဘိက္ခုနီဘုရားနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်းငယ်ဆယ်ကျော်လာပြီဖြစ်တဲ့အရှင်သတ္တလောကမဟာသီရိဆိုရင်လေလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတစ်ပါးဖြစ်နေပါပြီ။သူရဲ့သာသနာတည်တံ့အစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝန်းကျင်လောက်သာတွေ့ခဲ့ရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါ900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ်။အခုနောက်ဆုံး2020ခုနှစ်စင်းအရဆိုရင်တော့ကမ္ဘာမှာထေရဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ်
။ Here the first woman with Native American heritage.
ဒီမြေဒီနေရာမှာအရှင်ဖျားတို့ရဲ့အရာညဘောဓိကျောင်းသင်္ကန်းမှာကိုပဲအမေရိကန်ဌာနေတိုင်းသူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းသူဘိက္ခုနီအဖြစ်နဲ့တင်ဝင်ပေးခဲ့ပါတယ်။ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုလို့ထင်ပါတယ
်။လူငယ်ရဲ့နှစ်ပေါင်း2500တုန်းကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဒါကိုဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပေါ်ရအများပြားရှိနေတယ်လို့ဘိက္ခုနီတွေကမိန့်ပါတယ်။ဒီကတော့ပြောင်းလဲလာနေတဲ့ကဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နိုင်တဲ့အရာတွေအများကြီးရှိတယ်လို့သာသနာ့အကြောင်းကိုလည်းအမျိုးသားတွေနဲ့တန်းတူထပ်ရနိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်။ဒါကိုအများလက်ခံလာဖို့ဘလောက်အချိန်ယူကြိုးပမ်းကြရအောင်မလဲမသိနိုင်ပေမဲ့ဘိက္ခုနီတွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေကြားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရေးဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ယူသေးပါရှင်
ဘာသာအမျိုးသမီးကဏ္ဍကိုမတ်ကွန်ပျူတာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့မေရီလန်းပြည်နယ်မှာဖွင့်လှစ်ထားတဲ့မြန်မာကုန်စုံဆိုင်တစ်အကြောင်းနဲ့မြောက်ကြောက်ယောဂါကာကွယ်ဆေးထုတ်သူတွေဒီကာကွယ်ဆေးအလုံးလောက်ထုတ်လုပ်ဖို့တိုက်တွန်းလို့ဆိုနေတဲ့အကြောင်းစတာတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ။
မြန်မာရွှေပြောင်းချေချသူတို့မြန်မာနေထိုင်ကြတဲ့ Washington DC ဝန်ကျင်မှာမြန်မာကုန်စုံဆိုင်နဲ့မြန်မာစားတောက်ဆိုင်တွေဖွင့်လှစ်ရောင်းချလာတာနှစ်တော်ကြာပါပြီ။အခုတခါ Washington DC မြောက်ဘက်မိုင်20လောက်သာဝေးတဲ့ Maryland ပြည်နယ် Rock Bay မြို့မှာမြန်မာကုန်စုံဆိုင်တစ်ထပ်မံဖွင့်လှစ်ပါတယ်
။ဘဝပြန်ပြီးအခြေချဖို့လုပ်ငန်းမဖြစ်တော့တဲ့အချိန်မှာအဲဒီမှာပဲကျွန်တော်တို့အခြေချရမယ့်အချိန်မှာအဲ့လိုငါတို့ grocery store လေးစအောင်ဒီမှာပမာရီလည်းရှိရယ် community ကို support ပေးနိုင်အောင်လိုအပ်တဲ့ဗမာပစ္စည်းရဲ့အဆုံတင်နိုင်အောင်ဆိုပြီးတော့အဲ့ဒါနဲ့စဖြတ်တာ
အထူးသဖြင့်ကိုဗစ်ကာလအတွင်းတူးချင်းအလိုက်မြန်မာပြည်ကနေပစ္စည်းတွေမှာယူဖို့အခက်အခဲရှိကြတာကြောင့်မြန်မာနိုင်ငံသားအများပြားနေထိုင်ရာ Rock Bay မှာစိုင်ဖွင့်ခဲ့တာလို့ဆိုပါတယ်မြန်မာပြည်ကလာတဲ့အရှင်သစ်ထုတ်ပိုးပြီးသားအဆစတွေကိုအဓိကရောင်းချတာဖြစ်ပေမဲ့လည်းအခါအခွင့်တင့်တယ်လို့ဟင်းမျိုးစုံရိုးရာမုန့်စတာတွေလည်းရောင်းချပေးရတယ
်ဗမာတွေကဒီအစားတောက်ကိုလည်းသူစားချင်တဲ့ဟာတွေလည်းမချက်တဲ့လူတွေများတယ်အသက်ကြီးတဲ့လူတွေမချက်တဲ့လူတွေများတယ်တချို့ကျတော့လည်းဒီရောက်ပြီးတော့မှအချိန်မရှိဘူးအချိန်မရှိတဲ့ဟာကိုဒါတစ်ဖက်တစ်လမ်းကနေကျမတို့ဒီဖြည့်စည်းတဲ့အနေနဲ့တရက်ကိုတော့ကျမတို့ကလှုပ်လိုက်တယ
်ဒီနေ့ကအတုပ်စုံရှိတယ်အဲနန်းကြီးတုပ်ရှိတယ်ပြီးတော့ဝတ်သားတုပ်ထိုးရှိတယ်ဒံပေါက်ရှိတယ်ပြီးလို့ရှိရင်ချက်အသေးအမြင့်အဲပြီးလို့ရှိရင်ဝက်စဥ်ကျော်ချက်ကျော်အမ်ဖာလူဒါပြီးတော့ဗမာမုတ်လေးတွေရှိပါတယ်တာကူပြင်းမုတ်ဖက်ထုတ်ထိုမိုဟလဝါ
မြမအရသာစားတော့ဆုံလင်းစွာစားနိုင်ဖို့ရက်ရွာအတွင်းကအချက်ပြုတ်ကောင်းသူတွေကလည်းအစင်းနဲ့စားစရာတွေချက်ပြုတ်ပြီးတော့ဆိုင်မှာလာတင်ကြပါတယ
်ဒီဘက်ကကျတော့ဝတ်သားထုတ်ထူရောက်ပါတယ်ရှင်ပြီးခဲ့တဲ့အပတ်ဒီနှစ်ပတ်ရှိပြီပေါ့နော်ဆိုင်စားဖွင့်နေတဲ့ကျွန်မပတ်စင်တိုင်းရောက်ပါတယ်အဲတပတ်နဲ့တပတ်တော့တန်ဟင်းမျိုးပုံစံတွေကတော့မတူပါဘူးရှင်ဒီဘက်ကတော့ဝတ်သားထုတ်ထူပါနောက်ဘက်တော့ကိုလည်းအခုအော်ဒါတင်ထားခဲ့ပါတယ်ရှင်နောက်ဘက်မှာကျွန်မရောက်မဲ့ဟာကတော့ပစွန်စီပြန်ရောက်မယ်အေးကြပါနော်မြန်မာကျမတို့မြန်မာလူမျိုးတွေစားတဲ့ပုံစံလေးတွေပေါ့
Rockville မြို့ကနေအပြင် Washington Metropolitan Area အတွင်းနေထိုင်သူတွေလည်းဈေးလာဝယ်ကြပါတယ
်ကျွန်တော်ကတော့ဒီနားမှာပဲနေတာဆိုတော့ဒီဆိုင်လေးနဲ့လည်းအရင်မဝေးဘူးပေါ့နော်ဝေးတော့မြန်မာစားကလည်းရှင်းရှင်းပြောလို့ရှိရင်ဒီ DMV Area မှာဆိုလို့ရှိရင်ရှာရတာအရင်ရှာရပေါ့နော်မရှိဘူးဆိုတော့ဒီလိုမျိုးစားတောက်ဆိုင်စားတောက်ဆိုင်ထဲ Convenience Store လေးလာဖွင့်ပေးရဆိုတော့တော်တော်အဆင်ပြေပါတယ်မြန်မာစားမငတ်တော့ဘူးဟုတ်ကဲ့ပေါ့
လို့ဘာလဲလာဝဲလဲ
အခုအကျွန်တော်အစုံတော့ရဲ WhatsApp ဥကြော်ရဲ Faluda ရဲလာဝဲရပါဗျာဟုတ်ကဲ့ဟုတ
်အမေရိကကိုရောက်ခါစားမှာတော့အာလုံဘွားအစ်တစ်ကနေပြန်ဆရတာပါရရအလုပ်ကိုဝင်လို့ရင်းတဖြည်းဖြည်းချင်းနဲ့ကိုနဲ့အစဉ်အပြည့်ဆုံးဖြစ်နိုင်မဲ့တမွေးဝမ်းကြောင်းပညာရက်ကိုရွေးချယ်ကြရပါတယ
်အော်ကျွန်တော်ပထမဆုံးဆက်လုပ်တာကတော့အဲ့လိုစားသောက်ဆိုင်ပါပဲစားသောက်ဆိုင်မှာဟိုသူများထိုင်းဆိုင်မှာပေါ့နော်ဒီဝီတန်ထိုင်းရိုင်ယာထိုင်းမှာကျွန်တော်စားပြီးတော့ပကံစေးတဲ့အလုပ်ကနေစားခဲ့ပါတယ်လို့ပြီးတော့အဲ့ရနေပြီးတော့ကိုကလောက်တာကင်တာတော်တော့အဲ့လိုဟို line code ဖြစ်တယ်ဖြစ်ပြီးတော့အဲ့ရနေပြီးတော့တဆင့်ပြပြီးကျွန်တော် holiday inn မှာသွားပြီးတော့အာ social shop တယ်နောက်အဲ့ရနေတဆင့်အဲ country club မှာ executive social လုပ်တယ်ပြီးတော့ကျွန်တော် sunrise မှာနောက်ဆုံး chef လုပ်ခဲ့ပါတယ
်အော်အရင်တုန်းကတော့ပေါ့နော်တူနာပြုဘေးဆောင်ကတူနာပြုဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တူနာပြုပြန်ပြီးလုပ်ဖို့အစီအစဉ်တော့ရှိပါတယ်ဒါပေမဲ့အခြေအနေနဲ့ပေါ့နော်ပြန်ပြီးတော့မှရောက်လာတဲ့အချိန်မှာအာသူနဲ့သူ base ကအမျိုးသားရှိတော့အလောက်ကြီးအခက်ခဲတော့လူများကြီးလိုတော့မရှိဘူးအာသူလုတ်တဲ့အလုပ်မှာပဲကျမ server ဆက်လုတ်တယ်ဆိုတော့အကြောင်းကလည်းမတက်နိုင်ဘူးကိုဝင်ရတော့ကလေးရသွားတဲ့အတွက်ကြောင့်မလို့ပေါ့နော်အာအကြောင်းကမဆက်တက်ဖြစ်ဘူးဒါပေမဲ့ကျမအဲ့ sunrise senior living မှာပဲကျမ mat technician လုပ်ပါတယ်အဲ့ဒီမှာ mat technician လုပ်ပြီးတော့ကျမonline shopping လည်းလုပ်တယ် online shopping လုပ်ပြီးဗမာပြည်မှာပြန်ပြီးတော့မှအခြေချဖို့ပြန်ပြီးစဉ်းစားတာပေါ့နော်ပြန်ပြီးစဉ်းစားတဲ့အချိန်မှာအခြေအနေက covid ရဲ့အဲအာဏာသိမ်းမှုတွေရဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာကျမတို့အဲ online shop ကလည်းတိတ်မဖြစ်တော့ဘူးမဖြစ်တဲ့အချိန်ကျတော့နောက်တစ်မျိုးပြန်စဉ်းစားတာပေါ့နော
်ကုန်စုံဆိုင်ဖွင့်ဖို့လာပေါင်းများစွာစူးစမ်းခဲ့ရပြီးအခက်အခဲအများကြီးကြုံခဲ့ရတယ်လို့လည်းဆိုပါတယ
်ဒီဟာကြီးကแหนမကျွမ်းကျင်တဲ့အလုပ်ကြီးပေါ့နော်ပထမဦးဆုံးလုပ်တဲ့အလုပ်ဖြစ်တယ်ဆိုတော့ပထမဦးဆုံးဆိုင်ခန်းငားကလေးကနေစပြီးတော့မှအကုန်လုံးကပေါ့နော်ဟိုမှန်းထားတယ်လို့ကိုမှန်းထားတာကိုတလှလို့မှန်းပေမဲ့လည်း3-4လကြာသွားတာပေါ့
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းနောက်ဆုံးမှာတော့ကုန်စုံဆိုင်ကိုစဖွင့်နိုင်ခဲ့ပါတယ်အခုနှစ်ရောင်းအားအခြေအနေကိုကြည့်ပြီးတော့နောက်မှစတောက်ဆိုင်လေးဖွင့်ဖို့ရည်ရွယ်ထားကြောင်းသူတို့ကပြောပါတယ်ခင်ဗျာဘရိတ်ကန်ပြည်အောင်စုမှာမြောက်ကျောက်ယောဂကူးစက်နေပြီးပြည်နယ်၃ခုထက်မနည်းမှာအရေးပေါ်အခြေအနေကြေညာထားပါရယ်အခုခါမှာတော့ဒီမြောက်ကျောက်ယောဂရန်ကနေကာကွယ်ဖို့မြို့ကြီးတွေကကာကွယ်ဆေးထိုးမဲ့နေရာတွေမှာလူတွေတန်းစီနေပါရယ်ဇက်ကာဘတ်ဆန်ဖရန်စစ္စကိုဆေးရုံကြီးမှာဆိုရင်လေကူးစက်မှုအန္တရာယ်ပိုများတဲ့ကျန်းမာရေးဝန်ထမ်းတွေလိန်လုံသားတွေလိန်တူချစ်သူတွေကာကွယ်ဆေးထိုးဖို့ဆောင်ဆိုင်နေကြပါရယ
် Monkeypox the cases are been rising a lot
မြောက်ကျောက်ယောဂတော်တော်လေးကူးနေတာပါဆန်ဖရန်စစ္စကိုမှာဆိုရင်အရေးပေါ်အခြေအနေကြေညာထားတာကြောင့်ကာကွယ်ဆေးထိုးကျင်ခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကလာတော့ဒီနေ့မှထိုးပေးမယ်ပြောတာကြောင့်အခုလာပြီးဆေးထိုးတာပါအနည်းဆုံးတော့ကူးစက်မှုကိုကာကွယ်ပါလိမ့်မယ
်ဒီမြောက်ကျောက်ယောဂဟာလိင်လူချစ်သူမျိုးသားတွေအကြားကူးစက်မှုများပေမဲ့လည်းဘယ်သူမှဆိုကူးစက်ခံရနိုင်တာပါအမေရိကန်တနိုင်ငံလုံးမှာဆိုရင်လေယောဂကူးစက်ခံရသူပေါင်း 4,600 ထက်မနည်းရှိနေပါတယ
် I mean yeah I think the science shows that
ကာကွယ်ဆေးထိုးတာရင်ကူးစက်မခံရဘူးဆိုတော့ကိုလက်တွေ့မြင်နိုင်ပါတယ်ဒါကြောင့်ကျွန်တော်ထိုးတာပါယောဂလည်းမရကျင်ပါဘူးယောဂကူးစက်ခံရရင်နာလဲနာတယ်လို့အမှားရွတ်တယ်ထင်ကြံခဲ့တယ်ဆိုတာလေးကြားနေရတော့ဆေးထိုးဖို့ပို့ပြီးတွန်းအားပေးတယ်လို့ဖြစ်နေပါတယ်
အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းဒီဘက်မှာကူးစက်ခံရသူအနည်းဆုံး1,000,000လောက်ရှိပေမဲ့နယူးယောက်၊အီလီနွိုက်၊ကယ်လီဖိုးနီးယား၊ဂျော်ဂျီယာပြည်နယ်တွေမှာကူးစက်မှုပိုတွေ့ရတာပါအမေရိကန်အစိုးရကတော့ယောဂကူးစက်မှုတားဆီးဖို့ကာကွယ်ဆေးတွေဒေသအလိုက်ဝင်ကထားပေမဲ့လုံလုံလောက်လောက်မရဘူးဖြစ်နေပါတယ်
based on you know what
CDC ရညွန်ကြားချက်အရဆိုရင် San Francisco မှာဒူပေါင်း 3,000 ကျွဲ 4,000 လောက်မြောက်ကျောက်ယောဂကာကွယ်ဆေးထိုးဖို့လိုပါလိမ့်မယ်ဒါပေမဲ့လည်းကျွန်တော်တို့ရတဲ့ခွဲတန်းကသိပ်မင်းများပါဘူးကုန်သွားရင်တော့နောက်တစ်ခါခွဲတန်းထက်ရတဲ့အထိအချိန်ကနေပိတ်ထားရမှာပါအ
ာဖရိကဒေသတချို့မှာဒါမြောက်ကျောက်ယောဂဖြစ်ပွားလေရှိတာကိုတွေ့ရပေမဲ့လည်းဒီနှစ်အတွင်းဒီယောဂဖြစ်ပွားလေမရှိတဲ့နိုင်ငံတွေမှာပါကူးစက်လာတာကိုတွေ့လာရတာပါဒါကြောင့်မြောက်ကျောက်ယောဂကူးစက်မှုဒါစီကိုကာဝယ်ဆေးလိုအပ်ချက်ကိုလွှတ်တော်အမတ်တွေကလည်းထောက်ပြနေပါတယ
် My message will be that it is crucial that we begin our own production
right now ဒီထုတ်လုပ်ဖို့တကယ်လိုအပ်နေပြီဆိုတာကိုပြောလိုပါတယ်အခုကကာဝယ်ဆေးကိုတင်သွင်းနေရတာပါတိတ်မကြခင်နယူးယောက်မှာရှိနေတုန်းကဆိုရင်သူတို့လိုအပ်တဲ့လောက်ဆေးရှိမနေပါဘူးအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂစတင်ချိန်မှာပဲကျမ်းမာရေးပညာရှင်တွေအနေနဲ့ကာကွယ်ဆေးဘလောက်ရနိုင်မလဲဆိုတာကိုခန့်မှန်းပြီးကျမတို့ကိုအသိပေးဖို့အတော်ကိုခတ်နေပါတယ်
။မြောက်ကျောက်ယောဂဟာရေပြားခြင်းထိတွေ့ရာကနေကူးစက်နိုင်တယ်လို့လိန်ဆက်ဆန္ဒနန်းနာယောဂပိုးရှိနေသူအနည်းအသက်ရှူမိတာ
အရာအဝိအထဲအတူသုံးမိရင်းကနေလဲကူးဆက်နိုင်ကြောင်းကျန်းမာရေးဌာနကပြောပါတယ်။ဒါကြောင့်ယောဂအန်ဒီရဲ့ကာကွယ်မှုအတွက်ဆိုရင်လူအများကြားသွားလာရမှာကိုယ်ခန္ဓာကိုယ်ကိုဖုံးတဲ့အင်ဂျီလက်ရှိစတာမျိုးဝတ်ဖို့ဖျားတက်တာအရေးကြီးမှုနဲ့တခြားအဖူးပိန်စတဲ့လက္ခဏာတွေကိုသတိထားစောင့်ကြည့်ဖို့ကျန်းမာရေးအာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်အာကာသစူးစမ်းရေး NASA ကလွတ်တင်ထားတဲ့ James Webb အာကာသမှန်ပြောင်းကရတဲ့ပထမဆုံးပုံရိပ်တွေကနေစက်ကြာဝဠာကြီးကိုနားလည်စေဖို့ဘယ်လိုအထောက်အကူပေးပါသလဲ။ AP နဲ့ Writer မင်းမြန်းကန်းဒီပေါ်မှာအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီတစ်ပတ်တော့ American အာကာသလေ့လာရေးအဖွဲ့ NASA ရဲ့အောင်မြင်မှုတစ်ခုဖြစ်တဲ့ James Webb အာကာသမှန်ပြောင်းကနေပို့ပေးတဲ့ပထမဆုံးပုံရိပ်တွေပါတယ်။စက်ကြာဝဠာလေးကိုနားလည်စေဖို့ဘလို့အထောက်အကူပေးတယ်ဆိုတာပြောပြပေးရစေ။ James Webb မှန်ပြောင်းမစ်ရှင်အဖွဲ့ရဲ့調査မှုနဲ့2021 December 24မှာအာကာသနဲ့တက်တင်လိုက်တဲ့မှန်ပြောင်းကြီးရဲ့ Golden Eye ကိုခေါ်တဲ့ရွှေရောင်တုတ်ထားတဲ့မှန်ချက်ကြီးကိုဒီနှစ် January 6ရက်နေ့မှာဖွင့်ပေးလိုက်ပြီးတဲ့နောက်သူကအနီးအောက်ရောင်ခြင်းနဲ့ခွဲပြန်နိုင်တဲ့ကင်မရာနဲ့ပုံတွေကိုရိုက်ယူနိုင်ခဲ့ပါတယ်။ July 17ရက်မှာတော့သူပို့ပေးတဲ့ပုံတွေတဲကပထမဆုံးပုံရင်းနဲ့နောက်ထပ်ပုံရင်းတွေကိုနောက်နေမှာပဲ American သမ္မတ Joe Biden ကထုတ်ပြန်ပေးကြတာပါ။ဒီပုံရင်းတွေကတကယ့်ကိုထူးခြားတယ်လို့ James Webb အာကာသမှန်ပြောင်းမစ်ရှင်ရဲ့အနီးအောက်ရောင်ခြင်းခွဲပြီးတဲ့ကိရိယာဖြစ်တဲ့ Near Space စပိုင်းမှာတာဝန်ယူပြီးဆောင်ရွက်ရတယ်Wisconsin တက္ကသိုလ်နက္ခတ္တဗေဒဌာနကဒေါက်တာမိုက်ကယ်မက်ဆိနာကပြောပါတယ
် So these new images are unique because they're light that we've never been able to see at this kind of
resolution တွေ့ရတဲ့ပုံရိပ်အစ်စ်တွေကတကယ့်ကိုထူးခြားတဲ့ပုံတွေပါဘာကြောင့်လဲဆိုတော့သူတို့ကအရင်တုန်းကတွေ့မြင်ရဖို့မဖြစ်နိုင်တဲ့တိတ်ပြတ်သားတဲ့ပုံရိပ်ပေးတဲ့အလင်းရောင်ကြီးဖြစ်နေလို့ပါသူအရင်လွတ်တင်ထားတဲ့ Hubble အကာသမှန်ပြောင်းကလည်းတကယ်ကိုပြတ်သားတဲ့ပုံတွေပေးနိုင်ပါတယ်ဒါပေမဲ့သူကကျွန်တော်တို့မျက်စိနဲ့မြင်နိုင်တဲ့အခြေခံကျတဲ့အလင်းကိုပဲပေးမြင်တာပါ James Webb ကတော့အနီရောက်ရောင်ကြီးနဲ့ပုံတွေကိုရိုက်ယူတာပါ
တကယ်တော့ဒီရောင်ကြီးကစက်ကြာဝဠာအစုဝေးကြီးတစ်ခုလုံးထုတ်လွှတ်တဲ့ရောင်ကြီးဖြစ်ပေမဲ့လူသားတွေရဲ့မျက်စိနဲ့တော့မမြင်နိုင်ပါဘူးဒါကြောင့်အခုရတဲ့ပုံ၅ပုံကသိပ္ပံပညာရှင်တွေအတွက်လုံးဝအသက်အဆန်းဖြစ်ပါတယ်ဒါကြောင့်လဲဆိုတော့မျက်စိနဲ့လုံးဝမမြင်နိုင်တဲ့အရာတွေကိုမြင်လာနိုင်တာကြောင့်ပါ။အရင်1990တုန်းကလွတ်တင်ခဲ့တဲ့ Hubble အာကာသမှန်ပြောင်းလုံးကတော့အခုလိုအနည်းရောက်ရောင်ခြည်ပုံတွေကိုဖမ်းမပေးနိုင်ပါဘူး။အခုထုတ်ပြန်လိုက်တဲ့ပုံတွေဟာအရေးပါတဲ့အချက်ကိုထောက်ပြနိုင်တဲ့ပုံတွေလို့လည်းပြောပါလိမ့်။
So these 5 images were all selected to really highlight
ဒီပုံ၅ပုံက James Webb မှန်ပြောင်းကနေမိမောင်းထုတ်ပြနိုင်တဲ့သိပ္ပံပညာဆိုင်ရာပင်မအချက်အလက်၅ခုကိုရွေးထုတ်ထားတာတွေပါဒါကြောင့်ငကငွေတန်းတွေကိုလေ့လာတာဟိုအဝေးကငကငွေတန်းတွေလေ့လာပြီးစက်ကြဝဠာကြီးရဲ့အစပိုင်းအခြေအနေကိုလေ့လာတာနောက်အမိကဘာမီနားမှာတော့ကျယ်တွေဘယ်လိုဖြစ်လာတယ်ဘယ်လိုကျေပြတ်သွားတယ်တခြားကျယ်တွေကိုပတ်နေတဲ့အနာကဂျူတွေဘယ်လိုဖြစ်တည်လာတယ်ဆိုတော့ဒီသိပ္ပံဆိုင်ရာအချက်၅ခုစလုံးကိုအခုပုံ၅ပုံကတကယ်ပဲမိမောင်းထုတ်ပြနိုင်ပါတယ်ဒါကြောင့်တကယ့်ကိုကောင်းပါတယ်တပုံချင်းစီကနေအရင်ကကျွန်တော်တို့တစ်ခါမှမသိသေးတဲ့အကြောင်းအရာအစ်စ်တွေကိုပါသိလာနိုင်တာပါ
အနီးအောက်ရောင်ခြည်ကိုဖမ်းပေးနိုင်တဲ့ near infrared camera တွေရောင်စင်တွေကိုခွဲမှတ်ပေးနိုင်တဲ့ spectrograph တွေအာရုံခံစက်တွေအပါဝင်အဝေးတိုင်းခလုံးနဲ့ထိန်းချုပ်တဲ့စက်ကရီယာ344မျိုးပါတဲ့ web မှန်ပြောင်းကပေးတဲ့ပုံတွေကိုသိပ္ပံပညာရှင်တွေကအဆင့်ဆင့် filter လုပ်စီစစ်ပြီးပါအချက်အလက်အကောင်းဆုံးပေးနိုင်တဲ့ပုံတွေကိုရေးထုတ်ထားတာဖြစ်ပါတယ
် One of the first images that was released actually wasn't an image at all so we call a spectrum
ပထမဆုံးထုတ်ပြန်တဲ့ပုံတွေကပုံမှန်တော့ double note တော့ပြောလို့မရပါဘူးကျွန်တော်တို့ကတော့ရောင်စင်လို့ခေါ်ပါတယ် James Webb အာကာသမှန်ပြောင်းမှာရောင်စင်တွေကိုခွဲခြားပြီးမှတ်တမ်းတင်ပေးတဲ့ကိရိယာ spectrograph တွေပါပါတယ်သူတို့ကအလင်းတန်းတွေကရောင်စင်တွေကိုခွဲပြပေးနိုင်တာကြောင့် di yang zin ni go kwe chi lo ya ba de. Da jang tu yai po lai de pon ni go chi da ne. Di yang zin ni ga ni ta sin pon de ga ya ha ba ne pwe zi ta re su ra go ti nai ba de. Da jang jo re a tu ta pin chano ru ye nagang we dan ma nao che ta lo ngo pa ni de webs 96 b jo su ba ro. Pon de ga yang zin ni go chi bi di jo ye le du re ma she ngwe re shi ni re su ra go ti nai ba de. Daga te sik lo sha zia pip ba de.
Ho ba de. Tachya jure ye le du re ma ba re shi re su ra go na le la nai lo pip ba de. Daga sucha wala re ma gaba de khu re ma ve thu thu cha cha ye re oxygen re nitrogen re shi ni da la. Dhamma mho gaba lo myo jure tachya ma a mya chin shi ni da la su ra myo re go ti la nai na cha pip ba de. Da chang da ha sucha wala ji ne pat tat pi a yin ga ta kha ma ma ti de re ne pe the twe တကယ်ကိုလမ်းဖွင့်သွားတာဖြစ်တယ်လို့နားလေလေလာနိုင်မှာဖြစ်တဲ့အတွက်အားလုံးအတွက်စိတ်လှုပ်ရှားရဖြစ်ပါတယ်။သမ္မတဘိုင်ဒန်ပထမဆုံးပြသတဲ့ပုံကဒီဝက်အကတ္တမှန်ကြောင်းကလည်းဘာတွေလုပ်ပေးနိုင်လဲဆိုတော့ပြလိုက်တာလည်းဖြစ်ပါတယ်။အလင်းရဲ့အနေကတစ်စက္ကန့်ကိုမိုင်ပေါင်း
33 billion. This image was actually pretty short in terms of its duration, and we hope over the course of the mission to take even longer, even deeper pictures to find
things that are even Dajang di man biang mabye si de yue, akutak po bi wile ni yare ma, chile yare go sha pui su zan po. Akutak gala po cha bi, po ne shayne ni yare ga po ne go yai ku pi me lu, chanaru myo lin ta ba de. Degero ho uwe ga nagang we dan de, zang pyo pya de kama, dege go se wen za bo kao ma de. Balo le su do, lin dan toa de no nga, biang le ma shi po de pi ni do, uwe ga de kuku go chanaru myo ya de su ra ga. Eddie Niaga, a limp down lade, a chain chama, miadaba. Soluraga, mambianga, a tango piare set, time machine low, a low low delo, pioya maba. Dido, tenoro, miolin, taraga, sachawala, jidama, big bang, pibola, bina, balloonile, so that sachawala, pissing ye, a sawzone canoe, a saint, but a mile zone, a gangway, danga, balloon, sudarigo, nale, naibo, ho, weji, weena, and the mia, weena, niariga, poyedigo, ya you naibo, babe.
အခုတော့ဝက်မှန်ပြောင်းကစိတ်ဝင်စားစရာပုံတွေရနေပြီမို့လာမဲ့လတွေအတွင်းအခုတည်းပိုးပြီးဝေးတဲ့နေရာတွေကပုံတွေရလာတာနဲ့အတူစကြဝဠာစတင်ခဲ့တဲ့အစောဆုံးကာလတွေကိုပိုးပြီးနားလည်လာနိုင်တော့မယ်ဆိုတော့ကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
သိပ္ပံနဲ့နေပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာဒီအာအက်ဖလိုခေါ်တဲ့ရှေ့တောင်အာရှနိုင်ငံများဖွဲ့အားစီအန်နဲ့အာရှပစိဖိတ်ဒေသနိုင်ငံများ၏ဝန်ကြီးတွေရဲ့နှစ်ပတ်လည်စီဝေးကိုဒီကနေ့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာကျင်းပပါတယ် ဒီစည်းဝေးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်ယီနဲ့ရုရှားနိုင်ငံရဲ့ဝန်ကြီးစာဂေးလက်ဖရော့ဖ်တို့တက်ရောက်ပါတယ်မြန်မာစစ်ကောင်စီအနေနဲ့မြမအရေးအာဆီယံသဘောတူညီချက်တွေကိုအကောင်အထည်ဖော်မှုအပိုင်းနောက်နှေးနေတဲ့အပေါ်မှာအင်မတန်စိတ်ပျက်မိတယ်လို့ဒီကနေ့ထုတ်ပြန်တဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးများပူးရဲကြေညာချက်မှာဖော်ပြပ
ဆိုတာဆုံးဖြတ်ဖို့လေဒီထုတ်ပြန်ချက်မှာအကြံပြုတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာရေးဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာရေးသက်ဆိုင်သူအားလုံးကိုထိတွေ့ဆက်ဆံသွားဖို့သဘောတူတယ်လို့လည်းဖော်ပြထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်မြသဖြင့်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာရှင်ကာလီနဲ့PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ line meter 32နဲ့51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးအတွက်ဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ညနေပ
This program has come to you from the Voice of America, Washington.